မြန်မာစစ်တပ်နဲ့ကရင်လက်နက်ကိုင်တပ်တွေမကြာခဏတိုက်ပွဲဖြစ်လို့ရှိတဲ့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းကရွာတရွာမှာမပေါက်ကွဲသေးတဲ့ဘုံတလုံးကိုအသက်၈နှစ်အရွယ်ကလေးတူကတွေ့ရှိရနိုင်စော်ကစားကြတဲ့အတွက်ပေါက်ကွဲမှုဖြစ်ပြီးကလေးနှစ်ဦးသေဆုံးခဲ့ပါတယ်။ဒါအပြင်ကလေး၆ဦးလည်းပြင်းထန်တဲ့ဒဏ်ရာတွေကြောင့်ဖအံနဲ့ကော့ကရိတ်ဆေးရုံတွေမှာဆေးကုသခံရပါတယ်။အကြောင်းဆုံးကတော့ထိုင်းချေဆိုင် VOA သတင်း6မိုင်အေးမှာကသတင်းပေးပို့ထားပါတယ်။
မြန်မာအစိုးရတပ်တွေနဲ့ကရင်လက်နက်ကိုင်တပ်တွေအပြစ်ခတ်ရဲစေးရေးလှုပ်ထားပေမဲ့ကော့ကရိတ်မြို့နယ်ထဲမှာတော့မကြာခဏဆိုသလိုလက်တံမပေါ်တဲ့ပြစ်ခတ်မှုတွေရှိနေတာပါ။တောက်ကြလေးကတော့ကော့ကရိတ်မြို့နယ်ရွာတစ်ကုန်းရွာနဲ့အင်္ဂလော်ရွာကကလေးငယ်တွေဟာနှစ်ဖက်လက်နက်ကိုင်တွေအုံပြုလေးရှိတဲ့40မမဘုံဒီဟောင်းတလုံးကိုစော့ကစားရကနေပေါက်ကွဲပြီးနှစ်ဦးသေဆုံးက6ဦးဒဏ်ရာရရှိခဲ့ကြောင်းရွာတစ်ကုန်းရွာကဒေသခံတအူးကပြောပြပါတယ်
။မရဖြစ်ဖြစ်ချင်းဖြစ်ပါနဲ့နောက်တရားဆေးကိုရောက်မှတ်နေပါတယ်။
တော့ကစားခဲ့တဲ့အသက်၈နှစ်ရွယ်ကလေးကတော့နေရာမှာပဲပွဲချင်းပြီးတည်ဆုံးခဲ့ရတယ်လို့နောက်တစ်ဦးကတော့ဆေးရုံရောက်မှတည်ဆုံးသွားခဲ့တာပါဒီထဲကဝမ်းပိုက်နဲ့လယ်ဘေးမှာတရားရထားတဲ့ကလေးတစ်ဦးကတော့စိုးရိမ်ရတဲ့အတွက်ဖန်ဆေးရုံကိုပို့ပြီးတော့ကုသနေရတယ်လို့ကျန်တဲ့ကလေး၅ယောက်ကတော့မျက်နာနဲ့ခြေလက်တွေမှာတရားရထားတဲ့အတွက်ကော့ကရိတ်ဆေးရုံမှာပဲကုသနေရပါတယ်အဲ့ဒီရွာတွေဟာနှစ်ဖက်လက်နက်ကင်တက်တွေမကြာခဏဝင်ထွက်သွားလာနေတဲ့နေရာတွေဖြစ်ပြီးမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းဒေသခံတဦးကဆက်ပြောပြပါတယ
်ဖြစ်မှုတွေတစ်ခါတစ်ခါပဲဖြစ်မှုတွေပေါ့ခဏခဏပဲဖြစ်တယ်ပေါ့
မပေါက်ကွဲသေးတဲ့ဘုံဒီဟောင်းဟာနှစ်ဖက်လက်နက်ကင်တွေအုံပြုတဲ့ဘုံဒီဟောင်းဖြစ်ပါတယ်အဲ့ဒီဒေသမှာကရင်လက်နက်ကင်တွေလည်းစခန်းချထားသလိုမြန်မာစစ်တပ်ဘက်ကလည်းဝင်ထွက်စခန်းချနေတဲ့နေရာတွေဖြစ်တယ်ဆိုပြီးဒေသခံတွေဘက်ကဆိုပါတယ်အဲ့ဒီနယ်မြေဟာလက်ရှိမှာတော့မတည်ငြိမ်မှုတွေရှိနေတဲ့အကြောင်းလက်ရှိကော်တူးလေတက်မတော်မှာတာဝန်ယူနေတဲ့ DKBA တက်မှုဟောင်းဘုံမှုစောထအောင်ကလည်းပြောပါတယ်
။ကွန်မြူနီယောမှာဆိုလို့ရှိရင်လည်းအကြောင်းပိတ်တယ်ဆံမတွေဟိုဘယ်လိုမနေ့ကညနေပိုင်းတော့ကြောင်းဟိုနေ့ဆက်တက်မြေဝင်နေတာလေ။တက်ကအဲ့ဒီမှာဝင်ထွက်လိုက်တာခန်းလေးရှိလို့တခါတကြီးငယ်လေးပါတို့တက်တယ်အဲ့ဒီမှာလည်းစုတယ်လေ။စုပြီးအဲ့ဒီနေပြီးတော့လက်ရှိဟိုပြင်ဆင်ပြီးထွက်နေပြီပေါ့လက်ရှိနေတာတော့နော်။လက်ဟိုကျွန်တော်တို့စီးထဲမှာဒီလိုရောက်ရှိလာမယ်ဆိုလို့ရှိရင်တော့ဒါပြစ်ခတ်မှုတွေသာရှိလို့ပေါ့ကျွန်တော်တို့ခုခံကာကွယ်ပို့လေမိမိကိုမိမိဟိုကာကွယ်ရေးနေသာတော့ပြင်ဆင်တာပေါ့ကျွန်တော်တို့နော်
။ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့တုန်းကလည်းကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းကားရနားတဲ့နေရာတစ်ခုမှာလက်နက်ကြီးကြီးစံနေကြခဲ့တာပါလက်နက်ကြီးကြီးထိမှန်ပြီးခီးတဲ့သုံးဟာနေရာမှာပဲတည်ဆုံးခဲ့တယ်လို့နောက်တစ်ဦးကတော့ဖေးုံမှာပဲတည်ဆုံးခဲ့ပါတယ်အဲ့ဒီတုန်းကတော့ဒဏ်ရာရသူ12ဦးခန့်ရှိခဲ့ပါတယ်ဒီဖြစ်ခတ်မှုကလည်းလက်တည်မပေါ်ခဲ့ပါဘူးကရင်ပြည်နယ်တွင်းမှာတော့နှစ်ပေါင်း60ကျော်ပြည်တွင်းစစ်တွင်းမှာနှစ်ဖက်အုံပြုတဲ့မြေမြုပ်ပိုင်းတွေရှိနေသေးတဲ့အတွက်ရွာသားတွေနဲ့အိမ်မွေးတရိတ်ဆန်တွေတည်ဆုံးမှုတွေခြေထောက်ပြတ်မှုတွေလည်းရှိနေတာပါအခုလိုမျိုးကရင်ပြည်နယ်တွင်းမှာကျေးရွာတွေအနီးမှာမပေါက်ကွဲသေးတဲ့ဘုံလက်ကျန်နေကြောင့်လည်းအရွယ်မရောက်သေးတဲ့ကလေးတွေစော့ကစားရင်းထိခိုက်ဒဏ်ရာရမှုတွေလည်းမကြာခဏရှိနေပါတယ်။အခုဖြစ်ရမှာတော့အသက်6နှစ်၊7နှစ်၊10နှစ်အရွယ်ကလေးတွေတေဆုံးဒဏ်ရာရကြတာဖြစ်ပါတယ်ရှင်။